ရန်ကုန်တိုင်းဒေသကြီးအတွင်တရားဥပဒေစိုးမိုးမှုအခြေအနေတိုးတက်လာပေမဲ့အစိုးရကဒီဇယ်ဥပဒေကိုလိုက်နာဖို့မကြာခဏသတိပေးနေရတဲ့အခြေအနေတွေရှိနေတဲ့အကြောင်းရန်ကုန်စောင့်ကြည့်ရေးအဖွဲ့ကိုတည်ထောင်သူတိုင်းဒေသကြီးဆွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာဒေါ်နီယိုတင်းကပြောပြီးပြောပါတယ်။11မီဒီယာအဖွဲ့ကသတင်းတော့300ဖမ်းဆီးထားတဲ့ကိစ္စဟာရန်ကုန်တိုင်းဒေသကြီးဆွတ်ရဖွဲ့ င်းတဲ့အခါမှာတော့ရန်ကုန်ရဲ့အခြေအနေကအများကြီးတော့မဆိုးသေးပါဘူးပေါ့နော်အဲဒါပေမဲ့ကျွန်တော်တို့ဟိုရန်ကုန်ကမီဒီယာတွေအများကြီးရှိတဲ့နေရာဆိုတော့အစိုးရကတည်ဆဲဥပဒေတွေကိုလိုက်နာတဲ့အပိုင်းမှာတော့တော်တော်လေးအားနည်းချက်တွေရှိတာပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကအစိုးရကိုခဏခဏပေါ့နော်မီဒီယာတွေရရင်တစ်ဆင့်နဲ့တတိပေးရတယ်ပေါ့နော်ရန်ကုန်အစိုးရဟာဒီလိုမျိုးတင်ပြတဲ့အရသာအစိုးရဖြစ်တဲ့အတွက်ကြောင့်မလို့တည်ဆဲဥပဒေများကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပေါ့နော်ကိုကျမတို့မကြာခဏဟိုတိုက်တွန်းရတာလေးရှိပါတယ်အစိုးရပိုင်းမှာပေါ့နော်အခုကတော့ဟိုဥပဒေချုပ်လည်းလဲသွားပြီဆိုတော့ပေါ့နော်အရင်ဥပဒေချုပ်လက်ထက်တုန်းကဆိုလို့ရှိရင်ကျမတို့ရန်ကုန်အစိုးရဟာတည်ဆဲဥပဒေနဲ့အညီလုပ်တဲ့အပိုင်းမှာအရင်ကအားနေပါတယ်ပေါ့နော်ဒါကြောင့်မို့ကျမတို့ကအစိုးရကိုဟိုပြန်ပြန်ပြီးတော့ခဏခဏပေါ့နော်ရန်ကုန်အစိုးရတည်ဆဲဥပဒေကိုလိုက်နာပါလိုက်နာပါဆိုပြီးတော့ပြောရတဲ့ဟာမျိုးတွေကျမတို့တော်တော်ရှိခဲ့တယ်ပေါ့နော်ဥပမာဆိုထင်ရှားတာမြို့နယ်17မြို့နယ်မှာပေါ့နော်ကျမတို့ဆန္ဒပြခွင့်ပိတ်ပင်တာမျိုးပေါ့နော်အဲ့ဒါကျမတို့ပြန်ပြီးပြောရတယ်ပေါ့မဟုတ်ဘူးဒီလိုပိတ်ပင်ခွင့်ဥပဒေကမပေးထားဘူးပေါ့နော်ဥပဒေကဆန္ဒပြခွင့်လူတိုင်းကိုပေးထားတယ်အဲ့လိုပြောတဲ့အခါကျတော့အဲ့ထက်မှာဟိုဥပဒေကိုနည်းနည်းစွာတဲ့လူကြလို့ရှိရင်ဥပမာကျမတို့မတ်လတုန်းကကျမဥဆောင်ပြီးတော့ဒီအဆန်းပြစ်ဆိုးအဆန်းပြေလို့အတွက်ကိုဥဆောင်ပြီးတော့ဒါ demonstration လုပ်တဲ့အခါမှာအစိုးရကခွင့်ပြုတယ်ဒါပေမဲ့ peace အတွက်ကိုကလေးတွေလုပ်တဲ့ထာမမခွင့်မပြုဘူးပေါ့။ तू ကလူကိုအချင်းလူကိုချိန်ပြီးတော့ तू ကဟိုလူကိုချိန်သုံးမှုလို့ဖြစ်နေတယ်ပေါ့နော်။အဲ့တော့ကျမတို့ပြင်းပြင်းထန်ထန်တိုက်တွန်းမှုတွေလုပ်ရပါမယ်ပေါ့နော်။အာအစိုးရအနေနဲ့တရားဥပဒေစိုးမိုးကိုလေးစားပါ။အစိုးရကတရားဥပဒေကိုလေးစားမှသာပြည်သူလူထုကတရားဥပဒေကိုလေးစားခြင်းစိတ်ဖြစ်လာမယ်ဆိုတော့ကျမတို့ရန်ကုန်အစိုးရကိုမကြာခဏတိုက်တွန်းနေရတဲ့ကိစ္စပါပဲ
။ဟုတ်ကဲ့။ဒီအနေဒီအစိုးရလက်ထက်မှာအခုရန်ကုန်တိုင်းနဲ့ပတ်သက်လို့ဥပဒေရေးအရအကြီးဆုံးတာဝန်ရှိတဲ့သူတယောက်ကိုအရေးယူတဲ့ကိစ္စပြောဆောင်အောင်ရွေးအမှုနဲ့ပြေဆုံးခဲ့တဲ့အမှုနဲ့ပတ်သက်လို့ပေါ့လေဒါကသူတရားဥပဒေကြဒီလက်စားမှုတစ်ချက်ရင်းမှာအောင်မြင်မှုတစ်ခုဖြစ်ဥပဒေကြီးရာရဒုဒ္ဓမှုတစ်ခုဖြစ်ပြောဆိုကြတာလည်းရှိပါတယ်ဒါဒီအချိန်တွေရောတကယ်တော့ဒုဒ္ဓအာရအပြာအချိန်မျိုးလုံးမျိုးပါလားခင
်ဗျဟုတ်ကဲ့အခုလိုမျိုးပေါ့နော်ဒါသမဏကြီးကလည်းဒီကိစ္စမှာဆက်ရစားတယ်ပေါ့နော်အာဆက်ဝင်စားပြီးတော့ဟိုကော်မရှင်အနေနဲ့လည်းဒီကိစ္စပေါ်မှာအာရုံထားပြီးတော့အခုလိုမျိုးအစုံတန်းစစ်ဆေးပြီးတင်ပြရတဲ့အတွက်ကိုကျွန်တော်တို့ကကြိုးဆိုတယ်ပေါ့နော်ဒါအစိုးရတက်လက်ထက်မှာငါးတိကြီးတွေကိုဒါဖမ်းမိတယ်လို့လည်းကျွန်တော်တို့ပြောရမှာပေါ့နော်အာအဲ့ဒီလိုမျိုးပဲပေါ့အဲ့ဒီလိုမျိုးပဲကျွန်တော်တို့ရန်ကုန်မြို့ရဲ့တရားရုံးတော်တော်များများမှာဒီလိုကိစ္စတွေအများကြီးရှိနေတယ်ဆိုတော့ကိုကျွန်မသိစီဖို့ပါတယ်ပေါ့နော်ဟိုကျွန်တော်တို့စီမှာလည်းပဲဟိုမှတ်တမ်းတင်ထားတဲ့အမှုတွေကိုတော်တော်များများရှိနေပါတယ်ပေါ့နော်အောင်ရွေးထိအမှုလိုပဲအဂတိလက်စားမှုတွေပါဝင်ပတ်သက်နေနိုင်တဲ့အမှုတွေအများကြီးရှိနေပါတယ်။ဒါကြောင့်မလို့ကျမတို့ဟိုကော်မရှင်ကတော့အကုန်လုံးတော့မနိုင်သေးဘူးပေါ့လေ။သူကလည်းသူရှိတဲ့အားတွေနဲ့လုပ်နေရန်ကုန်တိုင်းအတွက်ဆိုရင်အာကော်မရှင်ကရန်ကုန်တိုင်းမှာအခြေစိုက်နိုင်တဲ့အနေအထားဒီမှာလို့ဝတ်တည်မရှိသေးဘူး။ဒီပြီးတော့မှလည်းသူကအခြေစိုက်တာဖြစ်တဲ့အခါကျတော့ရန်ကုန်တိုင်းအတွက်ကိုဒီထက်ကော်မရှင်ကအများကြီးလုပ်စရာလည်းကျမတို့ရှိနေပါသေးတယ
်။အခုဒီသတင်းတောက်တွေ11 media သတင်းတောက်3ရောက်ခေါ်ယူတင်ပြခံရတဲ့ကိစ္စမှာလက်ရှိတည်ဆဲဥပဒေနဲ့မညီဘူးဆိုပြီးတော့ဝေဖန်ကြတာမျိုးတွေလည်းရှိပါတယ်။ဟိုဒီရင်တော့ဒီချက်ချင်းဟိုပန်ကြီးခေါ်ဆောင်သွားတာမျိုးတွေကဒါနဲ့ပတ်သက်လို့ဘယ်လိုဆိုတာရှိပါလဲ
။ဟုတ်ကဲ့ဒီကိစ္စကလည်းရန်ကုန်အစိုးရရဲ့အမဲဆက်တစ်ခုပါပဲပေါ့နော်။ရန်ကုန်အစိုးရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်အမှန်တန်ကိုအကဲဆက်တယ်ဆိုပြီးတော့ဒါကတိုင်းပြည်လုံးကနှစ်ချက်ကြည့်ထားတာရှိပါတယ်ပေါ့နော်။အဲ့တော့ဒီကိစ္စမှာဆိုလို့ရှိရင်လည်းပဲပေါ့နော်။ဒါဂျာစစ်ကီဥပဒေနဲ့ဒီရင်တော့ဒီကိုဆွဲပြီးတော့ပေါ့နော်။ချက်ချင်းအမှတ်ကမပေးဘဲနဲ့ထည့်လိုက်တယ်ဆိုတော့မီဒီယာပေါ်မှာအနှိုးရှိနေတယ်ဆိုတာထင်ရှားတဲ့အပြုံမှုတစ်ခုဖြစ်တယ်ပေါ့နော်အာဒါကြောင့်မလို့ကျမတို့ရန်ကုန်အစိုးရကိုဟိုခဏခဏတိုက်တွန်းပါတယ်ပေါ့တတ်မလို့အစိုးရကတောင်မှပေါ့နော်ခဏခဏမီဒီယာတွေနဲ့ညှိနှိုင်းရေးမီဒီယာကောင်စီညှိနှိုင်းပြီးတော့66ဂါဒီအမှုတွေဆိုလို့ရှိရင်ပြန်လုပ်ပေးကြတာရှိတယ်ပေါ့နော်ဒါကြောင့်မလို့ပြည်သူချင်းမြောက်ထားတဲ့ရဲသားအစိုးရအနေနဲ့ရဲစရာကြီးဥပဒေကိုရှင်းသုံးပြီးတော့မီဒီယာတွေကိုထောင်နေပို့တဲ့အလုပ်ကိုစင်စင်ပါဆိုပြီးတော့ပေါ့နော်ဟိုမကြာခဏမီဒီယာတွေဘက်ကရောကျမတို့ဒီဒီလူဘက်ကရောအရက်ဖက်ဖွဲ့စည်းရေးဘက်ကရောပေါ့နော်ခဏခဏတိုက်တွန်းမှုတွေရှိပါတယ်ပေါ့နော်အဲဒါပေမဲ့တိုက်တွန်းမှုတွေကအားပြော့သွားတဲ့အချိန်မှာပေါ့နော်အခုလိုမျိုးပြန်ပြီးတော့ပေါ့နော်ရန်ကုန်အစိုးရပြန်ခေါင်းထောင်လာပြီးတော့ မီဒီယာပေါ်ဖိနှိပ်မှုပေါ်ထွက်လာတာလို့ပဲကျွန်တော်တို့ကယူဆပါတယ်။ဒါကြောင့်မို့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနဲ့ပြည်သူလူထုကအငြင်းနဲ့နှုံနှိုးကြကြသတိရှိပြီးတော့အစိုးရကိုကျွန်တော်တို့ဒီစဲဥတွေနဲ့ညီအလုံးလုပ်ဖို့ကျွန်တော်တို့အငြင်းနဲ့တုံအားပေးနေဖို့ရန်ကုန်မှာတကယ်ကိုလိုအပ်တဲ့အနေအထားဖြစ်ပါတယ်။